ညတော့ဆိုလို့ရှိရင်ဆရာညီမင်းညွန်နဲ့ကိုထွန်းသွေးအိမ်တို့ပေါ့နော်စီလာတဲ့ကားကိုခင်းနဲ့ပေါက်ခမ်းရဲဆိုတာဖြစ်ခဲ့တဲ့ဖြစ်စဉ်လေးတစ်ချက်တော့ပြောပြပေးပါလားရှင်ဘလို့ဖြစ်ခဲ့ကြတာလဲရှင်
ကျွန်တော်တို့ကရေဦးကနေကျွန်တော်တို့7နာရီ5မိနစ်လောက်ထွက်လာတယ်ထွက်လာပြီးတော့ကျွန်တော်တို့ရွှေကိုမှာတပည့်ရေတောင်နားတယ်သခိုင်းကိုကျွန်တော်တို့ဖြစ်ပြတဲ့ရွာမှာကြောက်စဲဆိုတဲ့ရွာမှာ2နာရီခွဲတိတိမှာကျွန်တော်တို့အိုက်ရှိကနေကီလို80လောက်နဲ့မောင်းလာတယ်မောင်းလာတော့အဲ့ဒီမှာလူ2ယောက်ကကျွန်တော်တို့ခင်းနဲ့ဖြစ်တယ်ဖြစ်ကိုတစ်ချက်မှန်ကွဲတယ်ဘေးကိုတစ်ချက်မှန်ကွဲတယ်ဖြစ်ရကြတော့ကျွန်တော်တို့စပိုက်ဒါမန်ကာပါလိုမျိုးဖြစ်သွားတယ်ကာအဲ့တော့နောက်ကိုထိုင်တဲ့ကိုကြီးမင်းညိုကကျတော့အိုင်မန်ပေါက်ထွက်သွားပြီးတော့သူ့ရဲ့လုံးအောက်ကိုထိသွားတယ်ထိသွားတော့ကျွန်တော်တို့ကိုကျက်ချုပ်လိုက်ရတယ်အဲ့တော့ကျွန်တော်ကာသမားရက်ပြီးတော့အဲ့ဒီရွာထဲကိုပြင်းဝင်သွားတဲ့လူ2ယောက်နောက်ကိုကျွန်တော်တို့လိုက်တော့မမီတော့ဘူးကျွန်တော်တို့အဲ့ဒါနဲ့အိုင်နားမှာကန်တလူတိုးကိတ်ရဲ့ကျော်မှာရဲကင်းရှိတယ်ဆိုလို့အဲ့ဒီရဲကင်းမှာကျွန်တော်တို့အချိုးချောင်းပြောတယ်အချိုးချောင်းပြောပြီးတော့အဲ့ရဲကင်းကလည်းအဲ့ရွာထဲကိုသွားချတယ်အခုကျွန်တော်တို့ပြန်လာတယ်ကိုကြီးမင်းညိုကိုကျက်ချုပ်ရတယ်သူ့နေပြည်တော်ကိုခရီးဆက်သွားပြီကျွန်တော်ကတော့မန္တလေးသားဆိုတော့မန္တလေးမှာပဲနေခဲ့လိုက်ရတယ်ဟုတ်ကဲ့ခင်ဗျအ
ဲ့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့အကိုတို့တွေအမှုဖွင့်ထားတာမျိုးရောရှိလားရှင
်ဟုတ်အဲ့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအများကြီးပဲစဉ်းစားတာပေါ့ငါတို့ကိုလှုပ်ချန်တာလားဒါမှမဟုတ်ဘယ်လိုဟာမျိုးလဲဆိုတော့ကျွန်တော်တို့အများကြီးစဉ်းစားတာပေါ့အဲ့ဒီမှာကျွန်တော်တို့ကြားရတာအိုင်နားမှာတပတ်ကိုနှစ်ခါလောက်အဲ့ဒီရွာထိတ်မှာပဲဒဲနဲ့ပြင်းနေဆိုတော့ဖြစ်ရက်တွေတာရကတွေရှိခဲ့တယ်လို့ကျွန်တော်တို့ကြားခဲ့တယ်ဗျာအဲ့လိုမျိုးကြားခဲ့တာဗျာ
ကိုတို့အနေနဲ့ဘာတွေဆက်လုပ်ဖို့တွေရှိမလဲရှင်ဒီကိစ္စနဲ့ပတ်သက်လို့ဟုတ
်တယ်တယ်မဖြစ်ချင်လို့ရဲစခန်းမှာလဲကျွန်တော်တို့ကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အမှုပုတ်ခင်းမယ်ခင်းနဲ့အဲ့ဒီရဲကင်းမှာပဲကျွန်တော်တို့ကြားထားတဲ့အကြောင်းအရာတွေကိုပြောပြတယ်နောက်ပြီးတော့အဲ့ဒီတောင်းရင်ရှိတဲ့သူတွေကိုကျွန်တော်တို့လိုမျိုးမဖြစ်ရအောင်လို့အဲ့ဒီအမှုကိုအမြန်ဆုံးဖော်ထုတ်ပေးပါရေးယူပေးပါလို့ပြောမှာဖော်ထုတ်ပေးပါလို့တော့ကျွန်တော်တို့အဲ့ဒီညာတော့ကကြတဲ့ဆန်ရပေါ့နော်ကျွန်တော်တို့ဟိုဟာရဲကိုကျွန်တော်တို့ပြောခဲ့လိုက်ပါတယ်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့အကိုတခြားဘသူတွေထိလိုက်သေးလဲရှင်ဆရာညီမင်းညိုတယောက်ထဲလားရှင
်ဟုတ်ဆရာညီမင်းညိုတယောက်ထဲပါပဲဗျကျွန်တော်ထွန်းသွင်းရဲ့ညီမင်းညိုရဲ့ကားဆရာကြီးဦးစိန်ရဲ့ဗျကားဆရာကြီးလည်းဘာမှမဖြစ်ပါဘူးကျွန်တော်လည်းဘာမှမဖြစ်ပါဘူးကိုညီမင်းညိုကတော့နောက်ခန်းမှာမှန်နဲ့ကက်ရဲ့ဟိုမေးပြီးလိုက်လာတဲ့အတွက်ဓာတ်ရိုက်ထိသွားပြီးတော့မှန်ကိုပေါက်ထိသွားတဲ့အတွက်သူကတော့နည်းနည်းဒဏ်ရာနဲ့ပါတယ်ဗျအ
ဲ့ဒါလို့ဖြစ်တာနဲ့ပတ်သက်ပြီးတော့အကိုတို့အနေနဲ့ဘယ်လိုထင်မြင်မိလဲရှင
်အဲကျွန်တော်တို့ကတော့တော့ဖြစ်ချင်းသွေးပူတော့ကြောင့်ကျွန်တော်တို့အမျိုးမျိုးစဉ်းစားတော့ငါတို့ဘောမနာလိုတဲ့လူတွေလားငါတို့လှုပ်ပြန်မဲ့လူတွေလားငါတို့စောင့်ပြီးလုပ်မဲ့လူတွေလားကျွန်တော်တို့အများကြီးပဲအတွေးမျိုးမျိုးနဲ့စဉ်းစားတာပေါ့ဒါပေမဲ့ကျွန်တော်တို့နောက်သွေးအေးတော့လေကြားတဲ့ပဝင်းကျင်အတန်ပလန်တွေကြတော့ဟိုကြားတော့ပြန်တော့လေမဟုတ်ဘူးအဲ့နာကူကတဲပြီးတတ်တမဲ့လုပ်နေတာဆိုတော့ကြားတော့ကြလဲဩဒါငါတို့အခက်မသိလို့ဖြစ်တယ်ဆိုတော့အတွေးမျိုးပဲကျွန်တော်တို့တွေးလိုက်ပါတယ
်တကယ်လို့ပေါ့နော်ကျမတို့ဒီလွှင့်နေတဲ့အတန်စင်ကို၆နဲ့ဒီတွေထဲမှာခဲနဲ့ပေါက်နေတဲ့သူတွေညာကြားခဲ့မယ်ဆိုရင်အကိုဘာပြောချင်လဲရှင
်ခဲနဲ့ပေါက်နေတဲ့လူတွေကြားခဲ့ရင်တော့ကျွန်တော်ကတော့ဟိုမပေါက်ဖို့တားဆီးရမှာပဲဘာလို့ပေါက်နေတယ်ဆိုတော့ရည်ပဲချက်ကိုကျွန်တော်ကမေးရမှာပဲကြာဒါပါပဲကျွန်တော်ရှင်းရှင်းလေးပါပဲဘာလို့လို့ဘာဖြစ်လို့ပေါက်တာလဲဘာအတွက်ပေါက်တာလဲအဲ့ပေါက်ချင်းအတွက်ဘာရသွားလဲဘာများအကျိုးမြတ်ရသွားလဲဆိုပြီးတော့ကျွန်တော်အဲ့လိုမျိုးမေးမှာပါဗျ
ဟုတ်ကဲ့ပါကိုထွန်းသိန်းကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ